mare di amiata de causa. I mormi si segnavo i due e due città d'o.
တော်ရရှင်များရှင်လန်းချမ်းမြေ့ကြပါရဲ့လားခင်ဗျာလူလူနဲ့ဒေါင်းဆန်းစုကြည်အစီအစဉ်ကိုစောင့်မျှော်နားဆင်နေကြတဲ့အတွက်ကျွန်တော်တို့ RFA ကဝမ်းမြောက်ဂွဏ်ယူရပါကြောင်းပြောကြခွင့်ပြုပါခင်ဗျာကဲဥက္ကမောင်ဆိုရင်ဒီတစ်ပတ်မေးခွန်းရှင်တွေဘယ်သူများလဲမိတ်ဆက်ပေးပါဦးလားခင်ဗျာ
ဟုတ်ကဲ့ကွန်ကြံဝင်အောင်ရေဒီပတ်မေးခွန်းရှင်တွေကတော့ရန်ကုန်မြို့ကမတ်ထွေးထွေးနဲ့မတ်နန္ဒာမင်းအဲပြီးတော့ဂျပန်နိုင်ငံကကိုအောင်လင်းနိုင်နဲ့ဒေါ်တန်တန်းအီတို့အပြင်အမေရိကန်ပြည်ထောင်စုကကိုကျော်အောင်တို့ပါပဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာရန်ကုန်မြို့ကမတ်ထွေးထွေးရဲ့မေကွန်းကဗာများပါလေဥက္ကမဆွေ
ဟုတ်ကဲ့ကွန်ချောင်းဝရောင်းရေအခုဆိုရင်ဒေါ်အောင်ဆန်းစုကြည်နေအိမ်အကျယ်ကျုပ်ကလွတ်လာတာတစ်နှစ်ရှိသွားပြီဆိုတော့ဘာတွေပဲလို့များလောက်ကိုင်းနိုင်ငံ့ပြီဆိုတာသိကျင်ပါတဲ့အကြောင်းအခုလိုမေးမြန်းထားပါရခင်ဗျာ
အန်တီရှင်သမီးကတော့ထွေးထွေးပါအန်တီနေအကျယ်ကျုပ်ကလွတ်မြောက်လာတာအခုဆိုတစ်နှစ်ရှိပြီဆိုတော့ဒီတစ်နှစ်ကြာကာလအတွင်းအန်တီဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်ပြီးဘလို့သုံးတတ်မိပါလဲရှင်ပြီးတော့မြန်မာပြည်ဒီမိုကရေစီရဖို့နှီးစပ်ပြီလို့အန်ဒီယူဆပါလားရှင်အန်ဒီကျမ်းပါပါစေ
ဟုတ်ကဲ့ဒီမိကုံးကတော့လူတိုင်းသိချင်နေတဲ့မိကုံးပါဗျာကဲဥက္ကမောင်ဆွေဒေါအောင်ဆန်းစုကြည်ရဲ့ဖြေစကားကိုနားဆင်ပြစီဗျာ
ဟုတ်ကဲ့
လွတ်မြောက်လာကလေးကတနည်းအတွင်းဆောင်ရွက်ချက်တွေနဲ့ပတ်သက်လို့မေးမြန်းတာတွေကများတာကြောင့်နိုဝင်ဘာလ14ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့အကျယ်တဝင့်ပြောမှာဖြစ်ပါတယ်သတင်းတော့တွေမေးတဲ့မေးခွန်းတွေလည်းဖြစ်မှာပါအဲ့ဒါတွေအားလုံးကို NLD website ပေါ်မှာတင်မှာမို့အဲ့ဒီအထိသတိသိကျင်တဲ့အဖြေတွေကိုစောင့်ပေးပါဒီမိုကရေစီရကနေဒီလားလို့မေးတဲ့သူတိုင်းကိုအန်ဒီကအမြဲဖြေလို့ရှိပါတယ်ကိုဘယ်လောက်လုတ်တယ်လဲဆိုတာကြည့်ပြီးဘယ်လောက်နီးပြီလဲဆိုတာကိုခန့်မှန်းကြည့်ပ
ါဟုတ်ကဲ့လာမယ့်14ရက်နေ့သတင်းစာရှင်းလင်းပွဲမှာဒေါ်ဆန်းစုကြည်ပြောဆိုဖြေကြားမဲ့စကားတွေကိုကျွန်တော်တို့အားလုံးစောင့်ပြီးနားဆင်ကြတာပေါ့ခင်ဗျကဲဥက္ကမောင်ဆိုရင်နောက်တူဦးကိုလည်းမိတ်ဆက်ပေးပါဦးလားခင်ဗျာ
ဟုတ်ကဲ့ရန်ကုန်မြို့ကပါပဲခင်ဗျာမတ်နန္ဒာမင်းကတော့ NLD ပါတီမှတ်ပုံတင်ရေးအတွက်ဘယ်လိုဆုံးဖြတ်မှာလဲလို့မေးထားပါတယ်ခင်ဗျာ
အနေဖြင့်ရွေးကောက်ပွဲဝင်ပုံ NLD ပါတီပြန်လည်မှတ်ပုံတင်ရေးအတွက် NLD ခေါင်းဆောင်တွေရဲ့သဘောဆန္ဒနဲ့ပဲလုံဆောင်မှာလားဒါမှမဟုတ်အောက်ခြေပါတီဝင်တွေရဲ့သဘောဆန္ဒကိုရောရယူဆုံးဖြတ်သွားဖို့ရှိပါသလားရှင်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ခင်ဗျာဒီမေကွန်းဟာလေမြန်မာနိုင်ငံရေးကိုစိတ်ဝင်စားသူတိုင်းအသိကျင်ဆုံးမေကွန်းမှာပဲဥက္ကမောင်ဆိုရေ
ဟုတ်ပါတယ်ကိုညောင်ဝင်းအောင်ရေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဆုံးဖြတ်ချက်ဟာဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီတစ်ခုလုံးအတွက်တာမကမြန်မာနိုင်ငံတစ်ခုလုံးရဲ့အနာဂတ်ကိုပါဆုံးဖြတ်ချက်ချလိုက်တာဖြစ်ပါလိမ့်မယ်လို့ဝေဖန်တာနေကြားနေရပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီတော့ဒေါ်အောင်ဆန်းစုကြည်ကဒီမေကွန်းကိုဘယ်လိုများဖြေထားပါသလဲခင်ဗျာ
ဟုတ်ကဲ့ဒီလိုပါခင်ဗျာ
နိုဝင်ဘာလ18ရက်နေ့မှာတိုင်းပြည်လုံးက NLD ဗဟိုကော်မတီဝင်တွေကိုဖိတ်ထားပါတယ်။အဲ့ဒီအစည်းအဝေးမှာပါတီရဲ့အနာဂတ်ကိစ္စနဲ့ပတ်သက်လို့ဆုံးဖြတ်မှာပါ။ရက်ကျင်းတဲ့မြို့နယ်တွေမှာ NLD ရုံးတွေမရှိတာလဲကြားပြီးတော့ညီလာခံတွေလည်းမလုံနိုင်တာကြောင့်ဗဟိုကော်မတီဝင်တွေကနေတဆင့်အောက်ခြေ NLD တွေရဲ့သဘောထားတွေကိုတတ်နိုင်သလောက်ရယူမှာဖြစ်ပါတယ်
။ကဲကူမောင်ဆိုရေနောက်ထပ်မေကွန်းရှင်ကဘယ်သူများပါလိမ့်ခင်ဗျာ
။ဟုတ်ကဲ့ဂျပန်နိုင်ငံကကိုအောင်လင်းနိုင်ပါအတူကလည်း NLD ပါတီမှတ်ပုံတင်ရေးနဲ့ပတ်သက်လို့ပဲသိကျင်နေသူပါခင်ဗျစစ်အစိုးရစိတ်တိုင်းကြဆွဲခဲ့တဲ့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုလွတ်တော်တဲ့ရောက်ခါမှာဘလောက်ထိပြင်ဆင်နိုင်မှာလဲလို့အခုလိုမေးခွန်းထုတ်ခဲ့ပါတယ်ခင်ဗ
ျဟုတ်ကဲ့အမေစုမင်္ဂလာပါကျွန်တော်နာမည်ကအွန်လိုင်းနေပါခင်ဗျမေးချင်တဲ့ကိစ္စလေးကတော့အနီးတို့ NLD ပါတီကနေပြီးတော့ရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်ပြီးတော့ကြားပြည့်ရွေးကောက်ပွဲဝင်မယ်ဆိုတဲ့သတင်းတွေအခုတော့ကြားနေရပါခင်ဗျအဲ့တော့ကျွန်တော်နားလေတာကတော့2008ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့အချက်လက်တွေမှာဒီမိုကရေစီနဲ့မကိုက်ညီတဲ့အချက်လက်တွေပါဝင်တဲ့အတွက်ကြောင့် NLD ပါတီကနေပြီးတော့လက်မခံခဲ့ဘူးပြီးတော့2010ရွေးကောက်ပွဲကိုလည်းဆန့်ကျင်ခဲ့တယ်အဲ့လိုဆိုတော့အခု NLD ပါတီကရွေးကောက်ပွဲဝင်တဲ့အခါလွှတ်တော်တွေရောက်တဲ့အခါမှာအများပြည်သူကမလိုလားတဲ့ဒီဖွဲ့စည်းပုံ2008ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့အချက်တွေကိုဘယ်လောက်ထိများပြင်ဆင်သွားနိုင်မယ်လို့ယူဆတာပါလေခင်ဗျာအဲ့ဒါကိုသိချင်ပါလေအကျေးဇူးတင်ပါခင်ဗျာ
ဟုတ်ပါတယ်အဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေမှာဒီမိုကရေစီနီးလမ်းမကျတဲ့အဓိကအချက်ကတော့လွတ်တော်အမတ်ဦးရီရဲ့25ရာခိုင်နှုန်းကိုစစ်တပ်ကအလိုအလျောက်ပိုင်ဆိုင်ခွင့်ရတဲ့အချက်ပါပဲဗျာဒါကြောင့်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်တယ်ပဲပြောပြောလေးစားလိုက်နာတယ်ပဲဆိုဆို လက်ခံလိုက်တာနဲ့တပြိုင်နက်ဒီမိုကရေစီအနှစ်သာရနဲ့ဆန့်ကျင်သွားပြီလို့ဝေဖန်တယ်စူးစူးညံ့ညံ့ကြားနေရပါတယ်ဥက္ကမောင်ဆိုရင
်ဟုတ်ကဲ့ကွန်ကြောင်ဝင်းဝေး NLD ပါတီရွေးကောက်ပွဲကိုတပိတ်မှတ်ဖို့ဆုံးဖြတ်ခဲ့တဲ့နေ့ကလို့ပါပဲခင်ဗျအခုဒီချိန်ပါတီမှတ်ပုံတင်ရေးဆုံးဖြတ်မဲ့နေ့ဟာလေ NLD ရဲ့တမိုင်းမှာထူးခြားတဲ့မှတ်တိုင်တိုင်ဖြစ်လိမ့်မယ်ဆိုတာကတော့ယုံမှားတန်တရာဝင်စရာမရှိပါဘူးဗျာအဲအဲ့ဒီနေ့နှစ်နေ့ကိုနှိုင်းရှင်ကြည့်မယ်ဆိုရင်မတူကွဲပြားတဲ့အချက်တခုကတော့အရင်ဆုံးဖြတ်ချက်ချတဲ့နေ့ကဒေါအောင်ဆန်းစုကြည်နေအကြေကျုပ်ကြနေတာဖြစ်ပြီးခုဒီချိန်မှာတော့လွတ်လွတ်လပ်လပ်ဦးဆောင်နေတာပါပဲခင်ဗျာကဲဒေါအောင်ဆန်းစုရဲ့အဖြေကိုနားဆင်အောင်ခင်ဗျာ
ဟုတ်ကဲ့ကြားပြစီလားဥက္ကမဆွေ
NLD ပါတီမှတ်ပုံတင်ရေးမတင်ရေးရွေးကောက်ပွဲဝင်ရေးမဝင်ရေးနဲ့၎င်းကိစ္စတွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေရဲ့ဖြစ်နိုင်ခြေရလဒ်တွေကို November 18ရက်နေ့မှာကျင်းပမယ် NLD ဘ ഹു ကော်မတီစည်းဝေးမှာဆွေးနွေးမှာဖြစ်ပါတယ်ဒီဆွေးနွေးမှုတွေမလုပ်ခင်မှာသားမေးတဲ့မိကွန်းတွေကိုဖြေဖို့မသင့်တော်သေးဘူးလို့ထင်လို့အခုမဖြေတာကိုနားလည်ပေးစီခြင်းပါတယ်အစည်းအဝေးမှာဆွေးနွေးတဲ့အကြောင်းအရာတွေဟာလည်းသတင်းဌာနတွေစီရောက်မှာပဲဆိုတော့သားတို့လည်းသိရမှာပ
ါကဲကိုညာဝေးရဲ့နောက်ထပ်မိကွန်းရှင်တယောက်ကလည်းဂျပန်နိုင်ငံကပါပဲခင်ဗျာဒေါ်တန်းတန်းအေးပါသူကတော့လာမယ့်2014ခုနှစ်မှာမြန်မာနိုင်ငံအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူရေးနဲ့ပတ်သက်ပြီးအခုလိုမေးခဲ့ပါတယ
်။အမကြီးဂျွန်ဆန်းစုကြည်မြန်မာကအမကြီးရဲ့ဥဆောင်မှုအောက်မှာမြန်မာပြည်ဒီမိုကရေစီရရှိရေးတက်နိုင်ဆုံးစ조사တဲ့မြန်မာတူကအမကြီးမြန်မာတည်ကျင်တာလေးတခုမှအမေးခွင့်ရလို့မေးပြရစီအမရဲ့အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်ရေးမဖြစ်ရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကိုရောက်ရှိလာတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝင်ကြီးနဲ့အမကြီးနဲ့တွေ့ဆုံတယ်လို့ညီမသိရပါတယ်။ဘလို့အကြောင်းအရာတွေကိုအမကြီးဆွေးနွေးဖြစ်တယ်ဆိုတော့ညီမကိုသိခွင့်ရရင်သိပြရစေ။နောက်ပြီးတော့2014ခုနှစ်မှာညီမနိုင်ငံဟာအာဆီယံဥက္ကဋ္ဌလုပ်ရေးမလုပ်ရေးငင်းပွားနေကြတယ်လို့ညီမသိရပါတယ်။ဒီ2014မှာညီမနိုင်ငံရဲ့အာဆီယံအလှည့်ကျဥက္ကဋ္ဌလုပ်ဖို့အစဉ်နဲ့ဖြစ်နေပြီလို့အမကြီးအနေနဲ့ကျေးဇူးပါဒလားညီမကိုဖြည့်ပေးပါအမကြီးရှင်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့မြန်မာနိုင်ငံဒီတောင်ဝန်ကိုယူခွင့်ရဖို့ထောက်ခံတဲ့အတန်းတွေအတော်လေးကြားနေရပါတယ်ဒေါအောင်ဆန်းစုကြည်ရဲ့သဘောထားကိုလည်းသိပြရစီလားဥက္ကမောင်ဆိုရေ
ဟုတ်ကဲ့နားဆင်ကြည့်အောင်လားခင်ဗျာ
အင်ဒိုနီးရှားနိုင်ငံရေးဝန်ကြီးနဲ့တွေ့ဆုံပြီးမှသတင်းတော့တွေကိုပြောကြားခဲ့တာတွေရှိပါတယ်ချုံုံပြောရမယ်ဆိုလို့ရှိရင်အန်ဒီတို့က2014ဥက္ကဋ္ဌနေရာနဲ့ပတ်သက်လို့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံပြည်သူပြည်သားတွေနဲ့အာဆီယံနိုင်ငံသူတွေအားလုံးဝန်တာတာနဲ့ကြိုဆိုနိုင်တဲ့ကိစ္စမျိုးဖြစ်စေချင်ပါတယ်။နောက်တနည်းနဲ့ပြောရမယ်ဆိုရင်မြန်မာနိုင်ငံဟာဥက္ကဋ္ဌဖြစ်တင်တယ်လို့နိုင်ငံရဲ့အခြေအနေနဲ့နိုင်ငံသားများရဲ့စိတ်ဆန္ဒတွေကညွန်ပြနေတဲ့အချိန်မှာဆုံးဖြတ်ချက်ချတင်တယ်လို့ထင်ပါတယ်။ဒီအချိန်ရောက်မရောက်ဆိုတာကိုအများပြည်သူတွေနဲ့ပြည်သူတွေရဲ့အခြေအနေတွေကကိုသုံးသပ်ပြီးမှဖြေရှားရမယ်လို့ထင်ပါတယ
်။အဲ့တော့ဥက္ကမောင်ဆိုရေးဒီတစ်ပတ်အတွက်နောက်ဆုံးမေကွန်းရှင်ကဘယ်သူများပါလဲခင်ဗျ
။ဟုတ်ကဲ့ကိုညာဝင်းအောင်ရေသူကအမေရိကန်ပြည်ထောင်စုကကိုကျော်အောင်ပါ။နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးနဲ့ပတ်သက်တဲ့မေကွန်းဖြစ်ပါတယ်။ဒီလိုပါခင်ဗျာ
။မင်္ဂလာပါအန်ဒီခင်ဗျာ။ကျွန်တော်ကတော့ကျော်အောင်ပါ။ကျွန်တော်နယူးယောက်ကပါခင်ဗျာ။ကျွန်တော်တို့အခုလောလောဆယ်ကြားနေတဲ့အထက်မှာအန်ဒီနဲ့ဝင်ကြီးဦးအောင်ကြီးတို့ပေါ့နော်အခုနောက်ဆုံးတွေ့ဆုံပြီးထုတ်ပြန်တဲ့သတင်းတွေထဲမှာပေါ့လူငင်းချမ်းသာဝင်ပြည်သူများကိစ္စကိုဆွေးနွေးခဲ့ကြတယ်လို့ကျွန်တော်တို့သိထားပါတယ်ခင်ဗျာအဲ့ဒါကိုကျွန်တော်တို့အနေနဲ့နားလဲတာပေါ့နော်လှုပ်ပေးဖို့တခြားကြံနေတဲ့နိုင်ငံရေးအကျဉ်းသားတွေအကြောင်းလဲဆွေးနွေးခဲ့တယ်လို့ကျွန်တော်တို့နားလဲမိပါတယ်ခင်ဗျာအဲ့တော့နောက်ထပ်နိုင်ငံရေးအကျဉ်းသားတွေမကြခင်မှာထပ်ပြီးတော့လှုပ်ဖို့ရှိသေးတယ်ဆိုတာဟုတ်ပါသလားခင်ဗျာဟိုတခြားပေါ့နော်ထင်ရှားတဲ့ပုံကိုယ်တွေဖြစ်တဲ့ဟိုကိုမင်းကိုနိုင်တို့လိုပြီးတော့ဥခွန်ထုံးလိုပုံကိုယ်မျိုးတွေရောသူတို့အနေနဲ့လှုပ်ပေးဖို့ဖြစ်နိုင်လားဆိုတာအနည်းအနေနဲ့ဘယ်လိုများမြင်ပါသလဲခင်ဗျာအဲနောက်ဆုံးတစ်ချက်အနေနဲ့ကတော့ဒီနောက်ထပ်သူတို့ထပ်ပြီးတော့လှုပ်ပေးဖို့မယ်ဆိုရင်ပေါ့နော်ဘလောက်များများရေသွက်ဘလောက်များများလှုပ်ပေးမယ်လို့အနည်းအနေနဲ့ယူဆမိပါသလဲခင်ဗျာအန်ဒီစုအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးနဲ့လူခွင့်ရေးတွေကိုတိကျပို့ပြီးတော့စားတဲ့တပူဆောင်ရွက်ပေးနိုင်ပါစေလို့ကျွန်တော်ဆုတောင်းပါတယ်ခင်ဗျာအဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုမောင်ဆိုရေထင်ရှားတဲ့နိုင်ငံရေးအကျဉ်းသားတွေဒီရဲ့ပိုင်းလွတ်တော့မယ်ဆိုပြီးပြည်တွင်းပြည်ပကမျှော်လင့်နေသူတွေထဲမှာကာယကံရှင်တွေရဲ့မိသားစုတွေကတော့ထိတ်ဆုံးကလူတွေဖြစ်ပါလိမ့်မယ်သူတို့လွတ်မြောက်ရေးနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်တည်ထားတဲ့လျှို့ဝှက်ချက်တွေရှိနေတယ်လို့ထင်မြင်ယူဆနေသူတွေအများအပြားရှိပါတယ်ဒါကြောင့်ဒီမေကွန်းဟာလဲစိတ်ဝင်စားစရာကောင်းတဲ့မေကွန်းတစ်ခုပါပဲဗျာ
သိကြပါရခင်ဗျာ ရောအောင်စားစုကြီးရဲ့အဖြစ်ကတော့အခုလိုပါ။အ
န်တီတို့ကတော့နိုင်ငံရေးအကျဉ်းသားအားလုံးအများဆုံးလွှတ်ပေးရေးအတွက်ဒီဇိုင်းမမပြောဆိုလှုပ်ဆောင်နေတာဖြစ်ပါတယ်။ကြိုးစားမှုနဲ့အညီတကယ်ပဲအကျဉ်းသားတွေအားလုံးလွတ်မြောက်ရေးဟာသိပ်ပြီးကြံ့ကြာတော့မယ်လို့မထင်ပါဘူး။အဲ့ဒီလိုပြောလို့လွတ်မှာပါပဲဆိုပြီးတော့စောင့်နေမှာတော့မဟုတ်ပါဘူး။ဆက်လက်ပြီးဒီကိစ္စချောချောမောမောဖြစ်ဖို့အတွက်ကြိုးစားမှာပါ။အန်တီရိုဒီမိုကရေစီလုပ်ငန်းတွေအတွက်စုမုံကောင်းတောင်းပေးလိုက်တဲ့သားတို့ကိုလည်းကျေးဇူးတင်ပါတယ်
။ဟုတ်ကဲ့အခုနားဆင်ခဲ့ရတဲ့အဖြေစကားနဲ့ပဲလူရုနဲ့ဒေါန်ဆန်းစုကြည်အစီအစဉ်ကိုဒီမာရင်ရန်နာခွင့်ပြုပါခင်ဗျာ။နိုင်ငံတာဝန်တွေများပြားလာတဲ့ကြားကပဲအချိန်လူပြီးဖြေးချပေးခဲ့တဲ့လူရုခေါင်းဆောင်ဒေါန်ဆန်းစုကြည်မိခွန်းနေပေးပို့ခဲ့ကြတဲ့သောတာရှင်တွေနဲ့စောင့်မျှော်နားဆင်ကြသူအားလုံးကို RFA ကအထူးပဲကျေးဇူးတင်ရှိရပါတယ်။
ဟုတ်ကဲ့ခင်ဗျာလူဒုနဲ့ဒေါအောင်ဆန်းစုကြည်အစီအစဉ်အတွက်မေးခွန်းတွေပေးပို့ကြဖို့လဲထပ်မံပြီးဖိတ်ခေါ်ပါရစေပေးပို့ရမယ့် email လိပ်စာကတော့ dassk@rfa.org ဖြစ်ပါတယ
်ထပ်ဆင့်ပြောပြစီခင်ဗျာမေးခွန်းတွေပေးပို့ရမယ့် internet email လိပ်စာကတော့ dassk@rfa.org ဖြစ်ပါတယ်ခင်ဗျာ
အဲ့ဒီလိုမေးခွန်းတွေပေးပို့ကြတဲ့အခါမှာတူတူနဲ့လူရင်းရှင်းရှင်းလင်းလင်းဖြစ်အောင်ရေးသားပေးပို့ကြစေလိုပါတယ်။ဒါအပြင်အဲ့လိုရေးသားပေးပို့ကြတဲ့အခါမှာမိတ်ဆွေတို့ကိုဆက်သွယ်နိုင်မဲ့တယ်လီဖုန်းနံပါတ်တွေကိုလည်းတစ်ခါတည်းထည့်ပေးကြဖို့မမေ့ကြပါနဲ့ခင်ဗျာ
။ဟုတ်ပါတယ်ခင်ဗျာ။အဲ့ဒီတယ်လီဖုန်းနံပါတ်တွေကိုကျွန်တော်တို့ RFA ကပြန်လည်ခေါ်ယူပြီးသရရှင်ရဲ့မိခွန်းတွေကိုအတန်အတွင်းယူကာဒေါအောင်ဆန်းစုကြည်ရဲ့အဖြေစကားတွေနဲ့အတူပူးတွဲတင်ဆက်သွားမှာပါခင်ဗျာ
။နားဆင်ကြသူအားလုံးဘေးရန်ခတ်သိမ်းကင်းကျင်းကြပါစေခင်ဗျာ။
လာမယ့်ပတ်မှာကျွန်တော်တို့အားလုံးပြန်ဆောင်ကြရအောင်ပါ။